ီရန်ကန်တော်ကမဟာဗျူဟာချတဲ့ရေလမ်းမှာရှိတဲ့အိုမန်ပင်လယ်ခွေ့မှာကျက်တပရင်းတွေကရင်းနှင်းတင်သင်းမော20အတိုက်ခိုက်ခံခဲ့ရတာဟာအီရန်ရဲ့လက်ချက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြစ်တင်ပြောကြားလိုက်ပါတယ်။တင်းမော20ထက်ကဒဇင်းဟာမိလောင်နေပြီးသူ့ရှိကထွက်တဲ့မိဘလုံးမဲကြီးတွေကိုတွေ့နေရပါတယ်။အိုမန်ပင်လယ်ခွေ့မှာကျက်တပရင်းတွေအတိုက်ခိုက်ခံရမှုတွေအီရန်မှာတာဝန်ရှိတဲ့ဆိုတော့ကိုအမေရိကန်အစိုးရကတွေ့ရှိခဲ့ကြောင်းနဲ့ဒါဟာထောက်လှမ်းရေးသတင်းတွေတုံ့ဆွဲတဲ့လက်နဲ့အမျိုးအစားဒီလိုတိုက်ခိုက်မှုမျိုးလှုပ်ဆောင်နိုင်စွမ်းရှိတဲ့အဆင့်မကြာသေးခင်ကအီရန်ရဲ့အလားတူရေချောင်းတိုက်ခိုက်မှုပုံစံတွေအပြင်ဒီနေ့ကမှဒီလိုရှုပ်ထွေးစင်မဲ့လောက်ရမျိုးလုံနိုင်မဲ့အဖွဲ့အစည်းဆလာပြီးပုံမှန်အခြေခံပြီးဆန်းစစ်မှုတွေလုပ်ခဲ့တာလို့ဝန်ကြီးပွန်ပြိုကပြောပါတယ်။ရင်းနှီးတင်တင်မော့တစင်ဟာနော်ဝေးပိုင်းဖြစ်ပြီးနောက်တစင်ကဂျပန်ကုမ္ပဏီတစ်ခုကပိုင်ပါတယ်။အမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေပြည့်ရစီရဲ့အတွက်ဆွေးနွေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေအီရန်ကိုရောက်နေချိန်မှာအခုလိုတိုက်ခိုက်တာဟာဂျပန်ကိုစော်ကားတာဖြစ်ကြောင်းလည်းဝန်ကြီးပွန်ပီယိုကပြောပါတယ်။အခုတင်းမော20တိုက်ခိုက်မှုကိုအီရန်ကလှုပ်ဆောင်ကြောင်းညွှန်ပြနေတဲ့အထောက်အထားအများပြားရရှိထားတယ်လို့အမည်မဖော်လို့တဲ့အမေရိကန်ကာကွယ်ရေးဌာနအရာရှိသူကလည်း VOA ကိုပြောပါတယ်။ဘာရင်းချေဆိုင်အမေရိကန်ရေလက်တင်မောကလည်းအတိုက်ခိုက်ခံတဲ့တင်မောနှစ်ဆင်းစီကတနာရီလောက်ခြားပြီးဒုက္ခရောက်နေတဲ့အတွက်အကူအညီတောင်းခံလာကြောင်းပြောပါတယ်။အီရန်ရေလက်ကကယ်ဆယ်ခဲ့တဲ့နော်ဝေးရေလက်တင်တင်မောသား44ယောက်ကိုတော့အီရန်ဆော့ကထိမ့်သိမ်းထားပါတယ်။အခုချိန်ထိတော့ဘလူးလက်နဲ့မျိုးနဲ့တိုက်ခိုက်တယ်ဆိုတာမသိရသေးပါဘူး။အိုမန်ပင်လယ်ခွေ့ဟာဟာမတ်ရေလက်ချာမနာမှာရှိပြီးဒီရေလက်ချာကကမ္ဘာရေနံစင်းအလုံးရဲ့ရန်နှုန်း30လောက်တင်ပို့နေတဲ့မဟာဗျူဟာချလမ်းကြောင်းပါ။တန်တရာဖြစ်ပေါ်တိုက်ခိုက်မှုခံရပြီးနောက်ပိုင်းမှာရေနံစင်းစင်းနှုန်းက4ရာခိုင်နှုန်းလောက်ခုန်တက်သွားပါတယ်။